မတရားတင်ဆက်သွယ်မှုပုံမှားတွေဖြစ်တဲ့ပုံမှားစက်ခွန်1နဲ့စက်ခွန်2တို့နဲ့ဖမ်းဆီးခံထားရတဲ့ကချင်တင်းတောက်ဆရာတော်နှစ်ပါးဖြစ်တဲ့ဦးဒရန်ဒေါ်နောင်လက်နဲ့ဦးလန်ကျော်ဂမ်ဆိုင်တို့နှစ်ဦးကိုမြန်မာအစိုးရအနေနဲ့ချွင်းချက်မရှိချက်ချင်းပြန်လွှတ်ပေးဖို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့အစည်းတွေကတောင်းဆိုလိုက်ပါတယ်။သူတို့နှစ်ဦးကိုလာရှိုးမြို့နယ်တရားရုံးမှာဒီကနေ့ရုံးထုတ်စစ်ဆေးမှုမပြုတ်ခင်မှာအခုလိုတောင်းဆိုလိုက်တာပါ။ကိုဇော်ဝင်းလိုင်ကအပြည့်စုံကိုပြောပြမှာပါရှင်။
ရှမ်းပြည်နယ်မြောက်ပိုင်းမုံကိုမြို့မှာဒီဇင်ဘာလ24ရက်နေ့ကဖမ်းဆီးခံရတဲ့ကချင်တင်းတောက်ဆရာတော်နှစ်ပါးဖြစ်တဲ့ဦးဒွန်ဒေါနောင်လတ်နဲ့ဦးလန်ကျော်ဂမ်ဆိုင်တို့နှစ်ဦးဟာမတရားအသင်းဆက်သွယ်မှုပုံမှားတွေဖြစ်တဲ့ပုံမှားဆက်ခွန်မြင်းဆောင်1နဲ့ဆက်ခွန်မြင်းဆောင်2တို့နဲ့စွဲချက်တင်ခံထားကြရတာဖြစ်ပါတယ်။ဖီရိုဘတ်ဆင်ဟာအမေရိကန်နိုင်ငံနယူးယောက်မြို့အခြေစိုက် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကအာရှရေးရာလက်ထောက်ညွှန်ကြားရေးမှူးဖြစ်ပါတယ်။သူကကချင်တင်းနောက်ဆရာတော်နှစ်ဦးကိုမြန်မာအာဏာပိုင်တွေဘက်ကဆွဲချက်တွေတမင်ဖန်တီးပြီးဖမ်းဆီးထားတာဖြစ်တဲ့အတွက်ပြန်လွတ်ပေးဖို့တောင်းဆိုကြောင်းပြောပါတယ
် Well they should be released and the charges should be dropped. These charges are bogus. These charges are been manufactured. Anybody who has anything to say against
the military ကိုလည်းပြန်လွတ်ပေးတင်တယ်လို့ဆွဲချက်တွေကိုလည်းပြန်ရုပ်သိမ်းပေးတင်ပါတယ်သူတို့ပေါ်တင်ထားတဲ့ဆွဲချက်တွေဟာအတုရောင်နေဖြစ်ပြီးတော့တမင်လောက်ကြံဖန်တီးထားတဲ့ဆွဲချက်တွေပါစစ်တပ်ကိုစန့်ကျင်ပြောဆိုတဲ့သူတိုင်းဟာလက်နက်ကင်ဖွဲ့စည်းနေဆက်သွယ်ပြီးတော့စွဲချက်တင်ခံနေကြရပါတယ်မတရားအသင်းဆက်သွယ်မှုဥပဒေကိုလုံးဝဖျက်သိမ်းတယ်လို့ကျွန်တော်ထင်ပါတယ်မြန်မာအစိုးရအနေနဲ့1908ခုနှစ်ဗြိတိသျှကိုလိုနီလက်ထက်ကပြတ်ထန်းခဲ့တဲ့အဲ့ဒီဥပဒေကိုဘာဖြစ်လို့ဆက်ပြီးတော့သုံးနေရတယ်လဲဆိုတာကျွန်တော်တို့လည်းနားမလည်နိုင်ဘူးဖြစ်နေပါတယ
်သူတို့အပေါ်ဝေဖန်ပြောဆိုတာကိုမလိုလားတဲ့မြန်မာစစ်တပ်ရဲ့လောက်ရက်တွေကိုသတင်းမီဒီယာတွေကိုခေါ်ပြခဲ့တဲ့အတွက်ဒီကချင်တင်းနောက်ဆရာတော်နှစ်ဦးကိုအခုလိုဖမ်းဆီးလိုက်တာဖြစ်တယ်လို့လဲဖီလ်ရောဘတ်ဆင်ကပြောပါတယ
် The fact of the matter is that the Burmese army doesn't want to have any critics. It doesn't want to have anybody dare say anything against them. And these two men bravely stood up.
တကယ်တော့မြန်မာစစ်တပ်ကသူတို့ကိုဝေဖန်ပြောဆိုတာတွေကိုလုံးဝမကြိုက်ပါဘူး။ဒီလိုတတ်တိပြောင်မြောက်လာတဲ့တင်းထောက်ဆရာတော်နှစ်ဦးကစစ်တပ်ရဲ့ဖျက်ဆီးခြင်းခံလိုက်ရတဲ့သူတို့ရဲ့ဖျားချောင်းကိုသတင်းတော့တွေကိုလိုက်ပြီးတော့ပြခဲ့ပါတယ်။သူတို့မြင်တွေ့ခဲ့ရတဲ့တွေ့ကြုံတွေကိုပြောပြခဲ့ကြပါတယ်။ပြီးတော့ဒီကိစ္စမှာတာဝန်ရှိတဲ့သူတွေကိုရေးယူရမယ်ဆိုတာကိုထောက်ပြခဲ့ကြပါတယ်ပြဿနာကဘာလဲဆိုတော့မြန်မာစစ်တပ်ဟာတာဝန်ယူမှုတာဝန်ခံမှုမရှိတာပါပဲနောက်ပြီးတော့ဒေါ်အောင်ဆန်းစုကြည်နဲ့လက်ရှိအစိုးရကလည်းစစ်တပ်ရဲ့လောက်ရက်တွေကိုအေးအေးယူနိုင်ခြင်းမရှိပါဘူးအဲဒါကြောင့်မြန်မာစစ်တပ်ဟာလှုပ်ချင်တာလှုပ်ခွင့်ရှိနေပါတယ်စစ်တပ်ရဲ့လူခွင့်ချိုးဖောက်မှုတွေဖြစ်ပေါ်တိုင်းမှာဘာမှအပြစ်ပေးရေးယူခြင်းမလုပ်တဲ့အတွက်ဒေါ်အောင်ဆန်းစုကြည်ဟာလည်းတဖြည်းဖြည်းနဲ့စစ်တပ်ရဲ့လက်ကင်ဒုတ်လိုဖြစ်လာနေပါတယ်
45 rights လို့ခေါ်တဲ့လူခွင့်ရေးအဖွဲ့ကလည်း HRW နဲ့အတူပူးတွဲပြီးဇူလိုင်လ25ရက်နေ့ရက်စွဲနဲ့ကြီးညာချက်ထုတ်ပြန်လာမှာကချင်တင်းနောက်ဆရာတော်နှစ်ဦးကိုချက်ချင်းချွင်းချက်မရှိပြန်လွတ်ပေးရေးအတွက်တောင်းဆိုပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့ကချင်းနှစ်ချင်းခရီးယံအသင်းတော် KBC တို့ဇူလိုင်လ24ရက်နေ့ကနေပြည်တော်မှာတွေ့ဆုံစဉ်တင်းအုပ်ဆရာနှစ်ဦးလွတ်မြောက်ရေးအတွက်အကူအညီပေးဖို့တင်ပြတောင်းဆိုခဲ့ကြောင်း KBC ရဲ့အထွေထွေအတွင်းရေးမှူးဒေါက်တာကလမ်ဆွန်ဆွန်ကပြောပါတယ
်ဒီမဆရာနှစ်ဦးရဲ့အကြောင်းမဲ့ဖန်စီပြီးမှဒီလိုအတရားဆွဲဆိုခံရတဲ့အကြောင်းကိုတော့ထည့်သွင်းပြောခဲ့ပါတယ်လူခွင့်ချိုးဖောက်တဲ့အမှုတွေအခြေခံမှာအများကြီးရှိနေလို့ဆိုတဲ့အကြောင်းကိုတင်ပြရင်ကျွန်တော်တို့ကဒီတပ်မတော်ရဲ့ထိုးစစ်နဲ့မလိုလားတဲ့ဒီလိုအရေးယူမှုတွေဟာငင်းချင်းကိုခိခိုက်နိုင်တယ်ဆိုပြီးတင်ပြတဲ့အချိန်မှာသူ့အနေနဲ့ကဘာပြန်ပြောလဲဆိုတော့ဒီစက်ပိုင်းဆိုင်ရာစက်ပိုင်းကိုသူတို့အစိုးရအနေနဲ့ direct ကင်တွယ်နိုင်ဖို့အတွက်တော့ဒီမဖြစ်နိုင်ဘူးဘောပေါ့အခြေအနေမျိုးမရှိဘူးပေါ့ဥပဒေအရဒါဖွဲ့စည်းပုံခြေကဥပဒေအရဒါတွားနိုင်တယ်ဆိုတာဖြစ်တဲ့အတွက်ကြောင့်မလို့ဖွဲ့စည်းပုံခြေကဥပဒေကိုပြုပြင်ဖို့အတွက်သူတို့စူးစမ်းနေရပါတယ်ဆိုတာကိုရှင်းပြပါတယ
်ကချင်တင်းနောက်ဆရာတော်နှစ်ဦးကိုအစိုးပိုင်းတို့ကမူဆယ်မြို့ရဲစခန်းမှာထိန်းသိမ်းထားပြီးဖေဖော်ဝါရီလတုန်းကပထမဆုံးအကြိမ်ရုံးထုတ်စစ်ဆေးခဲ့ပါတယ်သူတို့နှစ်ဦးဟာရှမ်းပြည်နယ်အတွင်းကတိုက်ပွဲတွေဖြစ်နေတဲ့မုံကိုမြို့ကိုရောက်လာတဲ့သတင်းတောက်တွေနဲ့စစ်ဘေးရှောင်ဒုက္ခသည်တွေကိုအကူအညီပေးတဲ့အတွက်အခုလိုမျိုးဖမ်းဆီးခံရတာဖြစ်တယ်လို့လည်းကချင်အရာဖက်လူမှုအဖွဲ့အစည်းတွေကပြောဆိုကြပါတယ်ခင်ဗျာ